ညာလဘုံထညာလဘုံထညာလဘုံထ
အားလုံးအောင်ကြညာလဘုံထ
မောင်ရည်နဲ့သိမ့်ဖျားဆညာလဘုံထ
ဟောင်းနေဖြုတ်ချညာလဘုံထ
ငါတို့ကြိုက်တာပြောကြညာလဘုံထ
မင်းတို့မကြိုက်ရင်ကြော်သွားကြညာလဘုံထ
လူကြီးသူမကနကောစညာလဘုံထရင်ကျေးမှုတော်လာရင်အစညာလဘုံထ
ညာလဘုံတက်အဟောင်းတွေကိုပယ်ပါအကောင်းတွေကိုမပယ်ပါနဲ့ကလို့ရေညာလဘုံပေါ့ကတ်စ်ကနေကြိုးဆိုပါတယ်အကြက်တဲကာလမှာတတင်ကဂယ်ပေါက်တွေတွေ့ရှိပျော်ရွှင်နိုင်ပါစေလို့လည်းနှုတ်ခွန်းဆက်ပါတယ်ကျွန်တော်ကတော့ညာလဘုံမိတ်ဆွေများတွေကမောင်ရင်ပါပထမဆုံးအနေနဲ့ကုလူတို့ကိုညာလဘုံနဲ့မိတ်ဆက်ပေးပါမယ်ညာန်းဆိုတာကိုဝေဖန်ပိုင်းခြားစဉ်းစားဆင်ခြင်သိမြင်တတ်သောသဘောတရားလို့ပါဠိအနက်ကိုဓာတ်ရိုက်ပြန်ကြတယ်အဲ့တော့ညာလဘုံဆိုတာစာနဲ့ပြောရင်ဆင်ခြင်တုံတရားဖြင့်တော်လန့်ခြင်းလို့မောင်ရင်တို့ညာလဘုံကမိတ်ဆွေတွေယုံကြည်ထားပါတယ်ဒီပေါ့ကတ်စ်လေးကိုရမတ်တူတဲ့မိတ်ဆွေတွေစုစည်းပြီးတော့ကိုလူတို့ချင်းချင်းကြားထဲမှာဆွေးနွေးစရာလေးတွေဆွေးနွေးကြဖို့တိုင်ပင်ရင်းနဲ့လုပ်ဖြစ်တာပါလက်ရှိအသက်ထိဖြတ်သန်းလာကြတဲ့အခါမှာမောင်ရင်တို့မျိုးဆက်အဆက်ဆက်ကြုံခဲ့ရတဲ့ယဉ်ကျေးမှုဆိုင်ရာဘာသာရေးဆိုင်ရာဒလီထုံးတန်းဆိုင်ရာဖိနှိပ်ခံရမှုတွေကိုတငယ်ချင်းချင်းချင်းနှီးနှောဖလှယ်ပြီးတော့အမြင်တွေတက်ကြည့်ကြဖို့ရွေချက်ထားပါတယ်ညာတဲ့ပုံကြောင့်မတူတဲ့အမြင်တစ်ခုပဲဖြစ်ဖြစ်ကိုလူတို့မှာရှိလာခဲ့ရင်ပဲမောင်ရင်တို့ကအဆင်ပြေနေပါပြီအဓိကကတော်ကီဖုတ်ကြဖို့နိုင်မှန်ဆော်တဲ့သဘောနောက်တော်လန်ရေးဆိုတဲ့ဝေါ်ဟာရနဲ့ဓာတ်ရိုက်ပတ်သက်တဲ့တဘုံဆိုတဲ့ဝေါ်ဟာရကိုကြည့်အောင်မောင်ရင်တို့နိုင်ငံဟာတဘုံဆိုတဲ့စကားကိုရှေးပဝေသနီကလေးကအစိုးရကိုဆန့်ကျင်၍လက်နက်ကင်တိုက်ခိုက်သူလို့ဖွင့်ဆိုတယ်ဒါမြန်မာအဘိဓမ္မာကဒီတိုင်းလာတာပတ်ဝန်းကျင်ကကိုလူတို့နဲ့သဘောထားမတိုက်ဆိုင်နိုင်အဲ့ဒီတဘုံတို့တောင်းရန်သူတို့ဆိုပြီးတော့နမတက်ခံရတာကြုံဘူးမှာပေါ့အုတ်ချုပ်သူနဲ့အုတ်ချုပ်ခန်းဆိုတော့အထက်အောက်ဆန်းဆန်းညှင်းဆူသုံးဆွဲတာတွေဟာလူမှုဘဝတွေအแทအထိရှိနေတယ်မောင်ရင်တို့ကိုအတင်းကျပ်လေးစားစေခဲ့တာပေါ့လေးစားမှုဆိုတာကိုလည်းနာခံမှုဆိုတာနဲ့တိုင်းတာကြတယ်ပြန်ပြောနဲ့ခေါင်းညှင်းရပြီမဆလာခစ်မှာခစ်စားတဲ့ဒီစကားပုံလိုပေါ့မလုံးမရှုပ်မပြုတ်ဆိုတော့ခစ်ဆက်ဆက်ရိုးဆွဲနေတဲ့စိတ်သက်စကားပုံတစ်ခုလိုပဲတော်လန်ยีဆိုတဲ့ဝေါ်ဟာရကိုတော့မြမဆွဲဆောင်ចန်းကဒီလိုဖွင့်ဆိုတယ်တဘာဝဋ္ဌပြောင်းလဲမှုတို့ကိုစင်ကဲဖြစ်ခြင်းဟူသော evolution နဲ့စင်ကဲသဘောကိုကျော်လွန်၍တမဟုတ်ခြင်းပြောင်းလဲခြင်းဟူသော revolution ဟူ၍နှစ်မျိုးခွဲခြားပြကြကုန်သည်တတ်ရှိတတ်မဲ့ရုပ်ဝတ္ထုတို့၏ပြောင်းလဲမှုနှင့်အလားတူစွာလူပေါင်းအဖွဲ့စည်း၌လည်းပြောင်းလဲမှုသဘောတရားတို့ရှိကြကုန်သည်ထို revolution ဟူသောဝေါ်ဟာရကိုမြမဘာသာဖြင့်ယခုအခါတော်လန်ရေးဟုခေါ်ဝါကြသည်အဲ့လိုဖော်ပြထားတယ်ဒီစာအုပ်က1960ခုနှစ်မှာထုတ်ထားတာဘုန်နေဝင်းတောင်အာနာမသိန်းသည်အဲ့ဒီထဲမှာတော်လန်ရေးဆိုတာနိုင်ငံရေးလူမှုရေးစတဲ့ကဏ္ဍအသီးသီးကိုအနုနီးအကျန်းနီးနဲ့ဖြိုချဖျက်ဆီးနိုင်စွမ်းရှိကြောင်းဥပမာတွေနဲ့တကွဖော်ပြထားတယ်နောက်ပိုင်းမှာအဲ့လီဝေါ်ဟာရတွေပါတဲ့စာအုပ်တွေကိုစာကြည့်လိုက်အပြင်ကိုတောင်ထုတ်ခွင့်မပေးဘူးမောင်ရင်တို့ငငယ်ကဟိုရုရှားနဲ့ထုတ်ပေးတဲ့စွဲဆောင်ကျမ်းတွေကိုမှန်ပြီရိုကြီးတွေတဲတောက်ခတ်ထားတာပဲမြင်ခဲ့ရတယ်။အပြင်မှာစွဲဆောင်ကျမ်းရှိတဲ့စာအုပ်စင်ဆိုတာမမြင်ဘူးတလို့ပဲ။အဲ့ဒီအမြင်သေးသေးလေးတွေကနေပြီးအခြားကြဲပြောတဲ့တော်လန်ရေးတွေအကြောင်းမောင်ရင်တို့ကိုသူတို့ကအတိမခံဝန်းကြဘူး။သိသွားရင်သူတို့ကိုမနာခံမှစိုးတယ်လေ။သူတို့ကိုသူတို့ခံယူထားတဲ့ကြီးမြတ်မှုတွေကနေရှော့ဆင်းသွားမှကိုကြောက်ကြတယ်။ညာတဲ့ဘုံကမိတ်ဆွေများဟာလူငယ်ဆိုရယ်ဖြစ်တည်မှုတစ်ခုကိုအလေးထားပါတယ်။ကမ္ဘာအညွန်ကိန်းတွေမှာ15နှစ်မှ35နှစ်ထိအရွယ်ရှိတဲ့လူငယ်တွေကိုလူငယ်လို့သတ်မှတ်ထားတယ်။ဒီ2019ခုနှစ်ကထုတ်တဲ့ပြည်တော်စုမြန်မာနိုင်ငံတော်လူငယ်ရေးရာမူဝါဒဆိုရယ်ဂျင်းစာအုပ်မှာလည်းအဲ့ဒီအတိုင်းပဲညွှန်းဆိုသတ်မှတ်ထားတယ်။ကိုလူတို့သိတဲ့အတိုင်းပဲမြမပါပြီးဆိုတာစာရေးရတော့သိတ်ကောင်းတာ။ဘာမှလက်တွေ့ကျကျသေချာအကောင့်တွေပေါ်တာမရှိဘူး။မွာရာရီတပြောင်းကြီးနဲ့လူငယ်မျိုးဆက်တွေတောခုသွားတာပဲခေအဆက်ဆက်မှာအဖတ်တင်ကြံခဲ့တယ်။ထားပါတော့ဗျာဆက်ရအောင်။ညံတဲ့ဘုံကမိတ်ဆွေတွေကတော့လူငယ်ဆိုတာကိုတော်လန်ပုံကံလိုစိတ်စူးစမ်းလေးလာလိုစိတ်အမှန်အမှားကိုရဲရဲထုတ်ဖော်လိုစိတ်တရားမျှတမှုအတွက်တက်ကြွလှုပ်ရှားတဲ့စိတ်တွေလို့ဖွင့်ဆိုပါတယ်။လူငယ်ရဲ့အတိတ်ပဲကိုအညွန်ကိန်းနေနဲ့သယုံမဖော်ပဲစိတ်တက်ဒါမှမဟုတ်ကိုကျင်တရားပုံစံနဲ့ဖွင့်ဆိုတဲ့စိတ်တရားအဖြစ်လက်ခံထားကြတယ်ရှင်းရှင်းပြောရရင်ဗျာ
သူများကိုမထိခိုက်ပဲငါတို့လှုပ်ချင်ရလှုပ်မယ်ပိတ်မိနေတဲ့အသည့်နဲ့လာမစားနဲ့ဆိုတဲ့သဘောပါတယ်လှုပ်ရတိုင်းကိုလည်းလွတ်လွတ်လပ်လပ်နဲ့တောင်းဝယူမှုရှိရှိလုပ်နိုင်ကြတယ်ဆိုတာကိုနားလေလက်ခံထားတာပါမောင်ရင်တို့အပေါ်ကမျိုးဆက်တွေဟာပါတီခစ်ဆိုပြီးတော့ဘူနေဝင်းရဲ့မြမဆိုရှယ်လစ်လမ်းစဉ်ပါတီမှာတနီးမဟုတ်တနီးပတ်သက်ခဲ့ရတယ်ဘူနေဝင်းကမူလာလန်းចောင်းသားဆိုရင်တေဇလူငယ်အဖွဲ့ဆိုပြီးတော့ဝင်ခိုင်းတယ်အလဲလန်းအထက်တန်းဆိုရင်ရှေ့ဆောင်လူငယ်အဖွဲ့ဆိုပြီးတော့လှုပ်တယ်ကောလိတ်နဲ့တက္ကသိုလ်အရွယ်ဆိုလို့ရှိရင်လမ်းစဉ်လူငယ်ဆိုပြီးတော့လှုပ်ပြန်တော့နောက်ဘူတန်းရွှေခစ်မှာចောင်းသားတွေဒီဝန်ထမ်းတွေကကြန့်ခိုင်ရေးအသင်းဝင်ရတာတွေအထိအဲ့အကျင့်တွေကပါလာတယ်အာနာရှင်တွေဟာသူတို့ထဲ့ထားတဲ့သူတို့အထဲကိုထဲ့ထားတဲ့ပြည်သူတွေကိုအရန်ပြည်သူစစ်အနေနဲ့သတ်မှတ်တယ်ပြီးတော့သူတို့ပြဿနာတက်ရင်ပြည်သူအချင်းချင်းကိုတိုက်ပေးတာပေါ့စစ်တပ်ကတို့ကပြည်သူစစ်မဟာဗျူဟာကျင့်သုံးမှုလက်ဆွဲစာအုပ်တွေမှာအဲ့ဒီအကြောင်းတွေကိုပြဋ္ဌာန်းကျင့်သုံးတဲ့အထိအစဉ်အဆက်တည်ဆောင်လာတယ်အဲ့ဒီအောက်တန်းကြတဲ့ဗျူဟာတွေနဲ့ပြည်သူတွေအပေါ်ကျင့်သုံးရမှာတကယ်လက်အောင်မြင်ခဲ့ဘူးတယ်အချင်းချင်းမညီညွတ်တဲ့စိတ်ဓာတ်ကိုရိုက်သွင်းပေးခဲ့ကြလို့ရိုးစွဲနေတဲ့မညီညွတ်မှုတွေကိုမောင်ရင်တို့မြင်နေကြားနေကြရတာပါပဲအဲ့တော့မောင်ရင်တို့ကိုတင်ကြားရတဲ့လူငယ်ဘဝဆိုတာလမ်းစဉ်လူငယ်လောက်ပဲကြားဘူးတော့တာကိုယ့်ကိုတင်ပေးတဲ့လူငယ်တွေကလည်းအဲ့ဒါတွေပဲပြောတယ်ကျန်းခံရေးကတ်ရှိလို့ယာလူတိုးသွားတာအမှတ်များမှတက်ရတဲ့တက္ကသိုလ်တွေကိုအချောင်ဝင်ခွင့်ရသွားတာတွေကိုတရေတများများနဲ့ပြောပြကြတယ်တကယ်တော့ပြောပြတဲ့လူတွေကလည်းဘာခွင့်ရေးမှရထားတာမဟုတ်ဘူးသူများဖြစ်တာကိုမြင်ပြီးတော့ပြောတာရတဲ့လူတွေကအကောင်ကြီးအမီးရှိရှိတွေမှအခွင့်ရတာတာမန်လူတွေတရေကြခွင့်ပဲပေးထားတယ်ဆိုတော့သူတို့မရခဲ့တဲ့အခွင့်အထူးကံဘဝတွေကိုပဲမောင်ရင်တို့ရဲ့အနာဂတ်တွေအဖြစ်မျိုးဆက်သီးသီးကပုံဖော်ပြကြတယ်ပြီးတော့ရအောင်ကြိုးစားခိုင်းတယ်ဘသူမှကိုဖြစ်ချင်တာဘာလဲဆိုတာကိုထုတ်ဖော်ခွင့်မရကြသလိုကိုဘာဖြစ်ချင်လဲဆိုတာကိုမသိတဲ့လူငယ်တွေလည်းအများကြီးမွေးထုတ်ခဲ့ကြတယ်သားသမီးတွေဘာမှမဖြစ်လာရင်တောင်းဆယ်တန်းအောင်တာနဲ့အစိုးရဝန်ထမ်းလှုပ်ခိုင်းတယ်ငွေမရှာနိုင်တော့ဂုံရှိရဲဆိုပြီးအတွေးခေါ်နေပေါ့ဗျာဒါကမောင်ရင်တို့လိုအခွင့်ထူးမခံခြင်းခံလဲမခံရတဲ့လူတွေအတွက်ကပြဿနာအကြီးဖြစ်ခဲ့ဘူးပဲအစိုးရဝန်ထမ်းနဲ့ပြည်သူဝန်ထမ်းဆိုတာရောထွေးသတ်မှတ်ထားတာကိုသိခွင့်မရကြဘူးသူတို့သတ်မှတ်ထားတဲ့ဂုံဆိုတာအပူဇော်ခံထိုက်ခြင်းဆိုတာထက်အပူဇော်ခံလိုခြင်းဆိုတဲ့သဘောတတ်ရောက်နေဝန်ထမ်းဆိုတဲ့လူရန်စားကနှောက်ယှက်ပေးရင်တောင်တာမန်လူရန်စားကရှောင်ပေးရတယ်ဖားပြီးပေါင်းရတယ်ဖားပေါင်းရမှာတော့ပူဇော်ခံထိုက်တယ်ဆိုတာဘာဒိတ်ပဲမှရှိမနေဘူးဒီလူတွေကိုထက်တောင်းသမားကြီးနဲနေသေးရဒါတွေကဥပမာနည်းနည်းပဲရှိသေးရညံသမောကမိတ်ဆွေတွေဟာဒီကွင်းဆက်တွေကြောင့်ဖြစ်လာရတဲ့ပြဿနာတွေခံစားချက်တွေကိုယ်တိုင်တွေးကြုံဖြတ်သန်းမှုတွေကိုပျော်ပျော်ကြီးဆွေးနွေးကြပါတယ်ဒီကိစ္စတွေကိုပြောကြဆိုကြရင်နေဦးတော်လှန်ရေးနဲ့ကြွယ်ကူရေးပါတော်လှန်ရမယ်မလိုအပ်တဲ့ယဉ်ကျေးမှုဒလိထုံးတန်းတွေကိုရှာဖွေဆွေးနွေးသွားကြတာပါခံရသမျှအရာရာဟာမကောင်းပါဘူးလို့လဲတရားတည်သတ်မှတ်လို့မရဘူးဆိုတော့ဟောင်းတာကိုပဲအစ်စ်အစားထိုးကောင်းတာကိုယူပြီးမွန်းမံဆိုတဲ့ယူဆနဲ့လက်နက်ကင်တော်လှန်ရေးနီးတူစိတ်ဓာတ်တော်လှန်ရေးကိုလည်းဆင်နွှဲကြဖို့မောင်ရင်တို့ကဆန္ဒရှိပါတယ်မတူတဲ့အမြင်ကိုဖလှယ်ကြရင်းနဲ့ပေါ့အချင်းချင်းဘလို့ရှစ်ဆက်ကြမလဲဆိုတဲ့ဘော်ဒါအပေါင်းအသင်းစိတ်လည်းထက်သန်ပါတယ်မောင်ရင်တို့ချင်းချင်းကြားမှာသဘောထားမတူဝေမဲ့ဒီမတူတာတွေကိုလက်ဖိတ်ဆိုင်မှာထိုင်ညင်းပြီးတော့လက်ဖိတ်ဆိုင်မှာပဲထားခဲ့တယ်လို့ပေါ့ပြီးတော့ယဉ်ကျေးမှုတော်လည်ရေးဆိုတဲ့ခေါင်းစဉ်ကြီးအောက်မှာလက်မသွားကြဘူးလေမျှော်လင့်တယ်ပော့ပွားပါပဲအတိတ်အကြောင်းနဲ့ပတ်သက်ရင်ရှုထောင့်အသီးသီးရနေကြည့်ကြဖို့တစ်ဖက်မြင်အကြည့်နဲ့ကြည့်ခြင်းဟာအန္တရာယ်များတဲ့ကိစ္စဖြစ်လို့သတိထားကြဖို့သမိုင်းပညာရှင်တွေကသတိပေးကြလို့ရှိတယ်ဒီလိုပဲအခုဆွေးနွေးကြတဲ့အခါမှာလဲမျိုးဆက်အသီးသီးရဲ့အကျက်တဲနဲ့မောင်ရင်တို့ကိုဖိနှိပ်တဲ့ပုံစံကိုခွာပြီးကြည့်ဖို့လိုမယ်ထင်ပါတယ်ဖတ်တဲ့အမြင်နဲ့ခွဲကြပြီးကြည့်ကြရတဲ့ပဋိပက္ခတွေကြောင့်အနာဂတ်မျိုးဆက်တွေရဲ့ဘဝတွေကစင်ကလျားဖြတ်သန်းရတာအပါအဝင်အယိုးဆွဲနေတဲ့စိတ်တွေကြောင့်တော်လှန်ရေးအတွက်နှောက်ယှက်ဖြစ်လာတာတွေကိုလည်းရှုထောင့်အသီးသီးရနေမြင်ကြဖို့လိုပါတယ်ခုနကမျိုးဆက်တွေနဲ့ပတ်သက်ပြီးကြံပြင်းဆွေးနွေးထားတဲ့အချက်တွေမှာအဓိကကြတဲ့ပြဿနာကခွဲခြားဆက်ဆံမှုပါပဲမောင်ရင်တို့ဟာမတူကွဲပြားမှုကိုခွဲခြားဆက်ဆံခြင်းနဲ့ပန်းစကားချတာငါလောက်တာအမှန်ဆိုတဲ့အာနာရှင်စိတ်ကိုမတိမတာရိုက်သွင်းခံထားရတယ်။လူမျိုးဘာသာအဆင့်တန်းလိန်စိတ်ခံယူချက်ရုပ်စွာအဆုံးတာသမီနဲ့မိဘဆရာနဲ့တပည့်လူကြီးနဲ့လူငယ်အစရှိသဖြင့်အမျိုးမျိုးခွဲကြတယ်။အခုကာလမှာအစိုးဆုံးကတော့တော်လိုင်းရင်သမားအချင်းချင်းခွဲကြတာပေါ့ဗျာ။ဘာအကြောင်းရာပဲဖြစ်ဖြစ်အဲ့လိုခွဲကြဆက်ဆံကြဖို့ မောင်ရင်တို့ပတ်ဝန်းကျင်အားပေးခဲ့သူတို့ကိုယ်တိုင်လည်းကျင့်သုံးတယ်မောင်ရင်တို့ငငယ်ကအကိုရှိနေတဲ့လမ်းကိုနှမဖြစ်သူကဖြတ်မလျှောက်ရဲဘူးအကိုရှက်ကြောက်ယူသေးရမယ်လို့လူကြီးတွေကတင်ထားပါတယ်ဘာလို့လဲဆိုတော့အသက်ကြီးလို့တဲ့အဲ့ဒီတိုင်းသားဆိုမသေးမျိုးလို့ယူဆတယ်ဒီပင်လယ်ရေခူတွေပေါ့နော် jellyfish တွေကိုတစ်ကမ္ဘာလုံးကတော့ရရမယ်သဘောဖြစ်နေရင်ကျေးမှုနဲ့ဓလေ့ထုံးတမ်းတွေဟာရှုပ်ထွေးပြီးတော့နက်နဲကျယ်ပြောပါတယ်ဒါတွေကိုတိကျတဲ့ဖွင့်ဆိုချက်တွေရှိတယ်လို့ရောထွေးဖွင့်ဆိုကြတာလည်းရှိတယ်အဲ့ဒီအကြောင်းအရာတွေကိုတာမန်ပြည်သူတွေကမိသားစုတစ်ခုအနေနဲ့သိဖို့ခက်ပါတယ်ပြီးတော့မြန်မာနိုင်ငံမှာရင်ကျေးမှုဓလေ့ထုံးတမ်းတွေကိုတိတိကျကျဖွင့်ဆိုထားတာမရှိသလောက်ပဲရှိတဲ့ဟာတွေကလည်းအုတ်ချုပ်သူအလိုကျရောချပြီးတော့ဖွင့်ဆိုထားတဲ့ဟာတွေပဲရှိတာရှိကြတဲ့ကလူမျိုးစုံဘာသာစုံကျက်စားရာဒေသဖြစ်ခဲ့တော့မျိုးစုံနဲ့အယူသီးမှုတွေကိုပါလူအဖွဲ့အစည်းရဲ့ဓလေ့တွေထွဲရောထွေးကျင့်သုံးကြတယ်။အဲဒီတော့ခွဲခြားဆက်ဆံမှုဟာလူမှုဆက်ဆံရေးအဖြစ်ပြက်အားလုံးနီးပါးမှာရှိနေတာပါပဲ။ဥပမာတစ်ခုပြောပါမယ်။မြမပြည်မှာခေတ်အမီဆုံးဆိုတဲ့မျိုးကြီးတစ်မျိုးကမောင်ရဲ့မိတ်ဆွေတယောက်အိမ်မှာမြင်ခဲ့ရတဲ့အဖြစ်ပြက်ပါ။ခြံထဲမှာအသီးခူးကိုထားတဲ့ဝါးကိုမောင်ရဲ့မိတ်ဆွေကအိမ်ထဲကနေပြီးဖြတ်ပြီးတော့တယ်လာတယ်။ခြံထဲကပတ်သွားရင်ခရီးကရှည်တော့အိမ်ထဲကဖြတ်တယ်လာတာပေါ့။အဲ့ဒါကိုအမေဖြစ်သူကမြင်ပြီးတော့လှမ်းဆူတယ်ဟဲ့အိမ်ထဲဝါတန်းလန်းပယ်တာမကောင်းဘူးတဲ့ဘာဖြစ်လို့လဲအမေဆိုတော့လက်တိတ်တယ်တဲ့ဘာလို့လက်တိတ်တာလဲဆိုတော့လက်တိတ်လို့တိတ်တာပေါ့ဟဲ့လူကြီးကိုပြန်မပြောနဲ့ငရဲကြီးမယ်တဲ့အဲ့ဒါကတစ်ဖက်သားယုံလောက်တဲ့စင်ကြီးတော်ဟုတ်မနေဘူးဝါဆိုတာတန်းနေတာအိမ်ထဲမှာဟိုတိုက်မိဒီတိုက်မိဖြစ်မဲ့ရွှီးလို့ရသေးတယ်ဒါမဲ့ဘာသာရေးမှာအဆိုးဆုံးဖြစ်တဲ့ငရဲနဲ့ချင်းချောက်တယ်ငရဲဆိုတာလူကြီးကိုမယိုးမသေးလို့ပြန်ပြောလို့ရောက်တဲ့နေရာလို့တစ်ထစ်ချသတ်မှတ်ထားတယ်ပြီးတော့ဘယ်အမှန်မသိတဲ့ဒီတင် जा ခံထားရတဲ့ယူသီးမှုတစ်ခုကိုဘာသာရေးနဲ့တွားချိတ်ပြီးတော့ပြောတယ်တကယ်ကဘာသာရေးထဲမှာဝလုံးကိုအိမ်တွင်းမတယ်ရဆိုလို့ပြီးတော့ဖျားသခင်နေပြင်ညတ်ထားတာမကြဘူးပါဘူးဒါမဲ့သူတို့အလိုနဲ့မကိုက်ရင်ခွဲကြားပြီးတော့ငရဲကိုပို့တာပဲမောင်ရဲ့မိတ်ဆွေကငရဲတွေပါတိတ်ခွေးမဆိုင်ဝါကိုအိမ်ထဲကနေပြီးတယ်ပြီးတော့လှုပ်ရှားရှိတဲ့နေရာကိုအေးဆေးသွားထားတယ်သူ့အမေကလည်းဒေါပွားပြီးတော့ပြောဆိုကြံရစ်တယ်ဒီလိုအဖြစ်တရားမြမပြီမှာမိခိုးမဆုံးမိုးမဆုံးရှိအောင်ပဲဆိုတော့ဖြစ်နေကြတာဆိုပြီးလွတ်ထားလို့လည်းမဖြစ်ပြန်ဘူးဒီဖြစ်စဉ်ရဲ့ဝီရောဒီမှာဖြစ်ရတဲ့ခုတွေ့ရတယ်တစ်ခုကမိခင်ဖြစ်သူရဲ့ဓလေ့ထုံးတမ်းတွေအပေါ်မှားယွင်းယုံကြည်နေမှုနဲ့နောက်တစ်ခုကမောင်ရင့်မိတ်ဆွေရဲ့အတွေ့အကြုံဖြစ်ပါတယ်မိခင်ကရိုးရိုးပြောလိုက်လည်းရတယ်ဘာသာရေးနဲ့ကင်ပေါက်တော့ပူနာခံမလားဆိုတဲ့အတွေ့အကြုံလည်းရှိနေမောင်ရင့်မိတ်ဆွေကလည်းဘာမှမထီမကွဲလို့သာပြန်ပတ်နိုင်တာအလုံးနဲ့တိုက်မိပြီးတောင်ကွဲမြောက်ကွဲတွေဖြစ်ကုန်ရင်ဒီအရင်းခုံမှာသူ့အရှုံးကပိုကြီးနိုင်တယ်ဒီလိုဥပမာတွေကကိုယ်တိုင်ကြုံရပြီးတဲ့အခါမှာမောင်ရင်တို့အနေနဲ့နောက်မျိုးဆက်နဲ့ပတ်သက်တဲ့ဒီရှုမြင်သုံးသပ်ပုံတွေပြောဆိုဆက်ဆံပုံတွေကိုထုတ်နှုတ်ဆင်ခြင်ရမှာဖြစ်ပါတယ်မကောင်းတာပယ်ပြီးကောင်းတာကိုမွမ်းမံဖို့အခွင့်အလမ်းတွေဟာလူငယ်တိုင်းရဲ့လက်ထဲမှာရှိနေတာဖြစ်ပါတယ်ကောင်းခြင်းဆိုးခြင်းဆိုတာကိုနာခံမှုနဲ့တိုင်းတာတဲ့မျိုးဆက်တွေဖြစ်မောင်ရင်တို့ကအလိုမရှိသင့်တော့ပါဘူးအဲ့လိုပဲကိုနဲ့မတူတိုင်းခွဲခြားပြောဆိုဆက်ဆံတာတွေကိုတတိထားနိုင်မှအာနာရှင်ဆန်တဲ့လုပ်ရက်တွေကိုတော်လန်တိုက်စားနိုင်မှာဖြစ်ပါတယ်။ချုပ်ကိစ္စတွေကမှားတော့မှားတယ်တဝက်မှန်တယ်ပေါ့တကယ်တော့အမှန်တဝက်ပါတဲ့အမှားဆိုတာလေအမှားအစင်မှာပဲရှိနေသေးတာဖြစ်တယ်ဒီတစ်ခေါက်မှာတော့ဆွေးနွေးစရာခေါင်းစဉ်တချို့နဲ့ဘာတွေဘလို့ဆွေးနွေးမယ်ဆိုတာအကြံဖြင်းမြင်ကြလောက်ပါပြီဒီနောက်လာမဲ့ခေါင်းစဉ်တွေကိုလည်းကဏ္ဍလိုက်ခွဲပြီးဆွေးနွေးသွားမှာဖြစ်ပါတယ်အဲ့ဒီမှာရင်ကျေးမှုနဲ့ဓလေ့ထုံးတမ်းဆိုတာတွေအဲ့ထဲကအချက်တွေကိုအသုံးချပြီးတော့မောင်ရင်တို့အပေါ်ကိုဖိနှိပ်ဖို့ကြိုးစားကြတာတွေနဲ့အဲ့ဒါတွေကိုဘလို့ကြော်လွားဖြစ်ခဲ့ကြရတယ်ဆိုတဲ့အကြောင်းတွေကိုဆွေးနွေးသွားမှာပါပြီးတော့ငယ်ဘွားကစာပေတွေဂီတတွေရုပ်ရှင်တွေကျောင်းသင်ခန်းစာတွေရဲ့လွှမ်းမိုးမှုကိုကုစားကြော်ဖြတ်နိုင်သူတွေနဲ့အဲ့ထဲမှာပိတ်မိသွားကြတဲ့သူတွေအကြောင်းအဲ့ဒါတွေကိုလုံးဝမခံစားခဲ့ကြရတဲ့သူတွေအကြောင်းကိုလည်းလေပြန်ကြည့်ကြသေးတာပေါ့ဗျာမောင်ရင်တို့မျိုးဆက်တွေဟာပဒိတရစ်ဆိုးမွေကိုလိုနီဆိုးမွေအာနာရှင်ဆိုးမွေတွေကိုအကုန်ခါစီးခံခဲ့ရသူတွေဖြစ်ပါတယ်တိုးတက်တဲ့ကဘာကြီးကိုအမြဲတမ်းချောင်းမဲချောင်းကြည့်ခဲ့ရတယ်လွယ်ရက်နဲ့လက်လန်းမမီလို့ဆုံးရှုံးခဲ့ရတဲ့လူငယ်ဘဝအခွင့်အလမ်းတွေကလည်းအများကြီးပါအဲ့ဒါတွေကိုနောက်လာမဲ့အစီအစဉ်တွေမှာဖော်ထုတ်တင်ပြသွားမှာဖြစ်ပါတယ်ကိုလိုတို့အားလုံးစိတ်ထွက်ပေါက်ကိုယ်စီရရှိပြီးတော်လှန်ရေးအကျိုးကိုဆောင်ရွက်နိုင်ကြပါစေညာလဘုံထနိုင်ကြပါစေ